ဒီကနေ့ကြရောက်တဲ့66နှစ်မြောက်ပြည်ထောင်စုနှစ်အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကရုပ်သံနဲ့ရိုက်ထားတဲ့သတင်းစကားပေးပို့လိုက်တာတွေ့ရပါတယ်။ဒီသတင်းစကားထဲမှာပြည်ထောင်စုဆိုတဲ့အဓိပ္ပာယ်ကိုဒေါက်ဆန်းစုကြည်ကအခုလိုဖွင့်ဆိုလိုက်ပါတယ
်။ပြည်ထောင်စုဆိုတာဘာလဲ။ကျမတို့အဲ့ဒီတုန်းကမျောမှန်းခဲ့တဲ့ပြည်ထောင်စုဆိုတဲ့ပုံတံကိုကျမတို့ခေါ်နိုင်လားဆိုတော့စဉ်းစားမှဖြစ်ပါတယ်။ပြည်ထောင်စုဆိုတဲ့နေရာမှာနိုင်ငံရေးအဓိပ္ပာယ်ပေါ်တာမဟုတ်ဘဲနဲ့ရိုးရိုးသားသားကျမတို့နိုင်ငံသူနိုင်ငံသားတွေရဲ့အသေးနှလုံးထဲမှာပြည်ထောင်စုဆိုတာဘယ်လိုမြင်လဲဆိုတာကျမတို့စဉ်းစားဖို့လိုပါတယ်။တကယ်တော့ပြည်ထောင်စုဆိုတာစုစုစည်းစည်းစုပေါင်းပြီးတော့ထူထောင်ထားတဲ့တိုင်းပြည်ကြီးပါ။အဲ့ဒီအဓိပ္ပာယ်ရှိပါတယ်။ရိုးရိုးပဲအဓိပ္ပာယ်ပေါ်နေစဉ်။စုစည်းမှုပေါ်မှာမူတည်တယ်။စုပေါင်းမှုပေါ်မှာမူတည်တယ်။ဒါပေမဲ့စုစည်းမှုစုပေါင်းမှုဆိုတဲ့အထက်မှာဆိုရင်မျှဝေခံစားမှုဆိုတာပါတယ်။စုပေါင်းပြီးတော့ခံစားတာမဟုတ်ဘဲနဲ့မျှဝေပြီးတော့ခံစားတဲ့ဆိုရအပိုင်းနဲ့ပါဝင်လို့ပါတယ်။ဒါကြောင့်ကျမတို့ဟာအေးတူကိုမျှဆိုတာဒါကိုပြောတာပါ။အေးတူကိုမျှခံစားစရာရှိရင်ခံစားမယ်၊တူတူခံစားမယ်၊စံစားစရာရှိရင်တူတူစံစားမယ်ဒီလိုစိတ်သက်တည်နဲ့ကျမတို့လုံနိုင်မှတကယ်စစ်မှန်တဲ့ပြည်ထောင်စုဖြစ်နိုင်မှာပါ
။ဒါပြင်ငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်သက်ဆိုင်ရာကာယကံရှင်တွေဘက်ကတိတိလင်းလင်းဖိတ်ခေါ်မယ်ဆိုရင်သူ့အနေနဲ့ပါဝင်ဖို့အဆင်သင့်ရှိတယ်လို့ဒေါက်တာဆန်းစုကြည်ကဒီကနေ့ထပ်ပြီးတရားဝင်ပြောဆိုလိုက်တာဒီလိုပါ။
အခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာပြည်ထောင်စုညင်ညာရေးဆိုတာဟာလုံးဝရချစ်သေးတယ်ဆိုတဲ့အချင်းတစ်ခါမှမသိခဲ့ရပါဘူး။ဒါလွတ်လပ်ရခဲ့ရပါတော့။လွတ်လပ်ရတိုင်းမိကမ်းသားတွေကတော့ထားလိုက်ပါအောင်။အဲဒီတုန်းကလည်းကျမတို့စူးစူးစစ်စစ်ရှိခဲ့တာတော့မဟုတ်ပါဘူး။ဒါတော့ကျမတို့အခုညင်ညာရေးကိုအင်တာမှလိုအပ်နေတဲ့အချိန်မှာလူတိုင်းလူတိုင်းဟာကိုယ်တူဦးတယောက်အနေနဲ့ညင်ညာရေးအတွက်ဘာလို့ပြင်နိုင်မလဲဆိုတာစဉ်းစားမှာပါ။ကျမတို့ဆိုလို့ရှိရင်အခုအချင်းပြင်းထဲမှာဖြစ်နေတဲ့ညဉ့်ညိုင်းဖြစ်စဉ်တွေမှာမပါဝင်ဘူးလားဆိုပြီးတော့မေးကြမြန်းကြဝေဖန်ကြတဲ့သူတွေရှိတယ်ပေါ့လေကျမအမြဲပြောတယ်ကျမပါဝင်ခြင်းနဲ့အချိန်မရွေးကျမမှာကိုလိုလားလို့ရှိရင်ကျမပါဝင်မှုအစင်းနဲ့ရှိပါတယ်ဆိုတော့ကျမတရားဝင်ထုတ်ဖို့ပြောခဲ့တာကြားပါပြီဒီတော့ဘာဖြစ်လို့မပါလဲဆိုတော့တကယ်တော့ညဉ့်ညိုင်းဖြစ်စဉ်မှာအောင်မြင်ပါနိုင်ဖို့ဆိုတာကာယကံရှင်တွေကလိုလားမှဖြစ်နိုင်မှာပါကာယကံရှင်တွေရဲ့လိုလားမှုတောင်းဆိုမှုမရှိဘဲနဲ့ဝင်ပြီးတော့လုပ်လို့ညီညာရေးရမယ်ဆိုတာဒါကိုကိုကိုအထင်ကြီးရပဲရောက်ပါလိမ့်မယ်။အဲကြောင့်မလို့ကျမကလိုလားတယ်ကျမကလုပ်ပေးစီခြင်းနဲ့ဆိုရင်တော့အချိန်မရေးလုပ်ပေးပါမယ်ဆိုတာတရားဝင်ဒီနေ့66နှစ်မြောက်ပြည်ထောင်စုနေမှာကျမပြောပြရစီ
။ကချင်ရခိုင်စတဲ့တိုင်းရင်းသားဒေသတွေကအရေးတွေအတွက်ပြည်သူတွေပါဝင်လှုပ်ရှားလာတာဟာတိုးတက်မှုတစ်ခုလို့ရှုမြင်တဲ့အကြောင်းလဲဒေါက်ဆန်းစုကြည်ကပြောပါတယ
်။အခုအချိန်မှာညီညာရေးမရသေးလို့ဆိုပြီးတော့စိတ်ပြက်နေတဲ့စိတ်ဓာတ်ကျနေတဲ့ကျမတို့နိုင်ငံသူနိုင်ငံသားတွေရောတခုကျမအပိစကားလေးပြောချင်ပါတယ်ဆောစောကျမပြောခဲ့တဲ့မျှဝေခံစားမှုမျှဝေခံစားမှုဆိုတာကျမတို့နိုင်ငံမှာတိုးတက်လာပြီလို့ကျမမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီတစ်နှစ်အတွင်းမှာဆိုလို့ရှိရင်ကချင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ကချင်ပြည်နယ်ရခိုင်ပြည်နယ်မှာမနေတဲ့ကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ပတ်သက်မှုမရှိတဲ့နိုင်ငံသူနိုင်ငံသားအတော်များများဟာအာယုံစူးစိုက်ပြီးတော့ပူပင်တော့ကတွေဖြစ်ပြီးတော့စိုးရိမ်တော့ကတွေဖြစ်ပြီးတော့ကောင်းတဲ့ဘက်ကိုသွားစီခြင်းနဲ့စိတ်ဆန္ဒတွေပေါ်လာတယ်ဆိုတာမြင်ခဲ့ရပါတယ်။အဲ့တော့ပူပင်နေရုံနဲ့လည်းမကောက်ဘူးစိုးရိမ်နေရုံလည်းမကောက်ဘူးထိထိရောက်ရောက်ကူညီတဲ့အုပ်စုတွေကဖွဲ့စည်းတွေလည်းပေါ်လာပါတယ်။ဥပမာဆိုလို့ရှိရင်ကချင်ပြည်နယ်ကဒုက္ခသည်တွေအတွက်ရံမွေရှာဖို့တချို့အမှုပညာရှင်တွေကလှူရှာတာကြိုးပမ်းတာဒီလိုကိစ္စတွေဟာကျမတို့နိုင်ငံမှာမျှဝေခံစားခြင်းနဲ့စိတ်ဓာတ်ကတော့တစ်ပြေးတစ်ပြေးနဲ့အားသာလာတယ်လို့ကျမကဒီလိုပဲမြင်ပါတယ်။လုံလောက်တဲ့အတိုင်းအတာတစ်ခုထိမရောက်သေးဘူးဆိုပေမဲ့ကျမတို့အတွက်မျှော်လင့်ချက်ရနိုင်တဲ့အတိုင်းအတာတော့ရှိတယ်လို့မြင်ပါတယ
်။နေကုန်းကျုံအနေနဲ့ပြည်ထောင်စုကိုစူပေါင်းတိဆောက်ကြပြီးမျှဝေခံစားကြပါစို့လို့ဒေါက်ဆန်းစုကြည်ကအခုလိုဆန္ဒပြုလိုက်တာတွေ့ရပါတယ်ခင်ဗျာ
။ဒါကြောင့်မလို့အခုကျွန်တော်တို့66နှစ်နောက်မှာပြည်ထောင်စုနေမှာဆိုလို့ရှိရင်အနာဂတ်ပြည်ထောင်စုရေးကိုစိတ်ထားခိုင်ခိုင်မာမာနဲ့တက်တက်ကြွကြွနဲ့ကျွန်တော်တို့မျှော်ဖို့ပြီးတော့အတူစူပေါင်းစူးစီးပြီးတော့တိုင်းပြည်ကြီးတစ်ခုဒီမိုကရေစီနိုင်ငံကြီးတစ်ခုထူထောင်ကြမယ်။စူပေါင်းပြီးတော့မျှဝေခံစားရမယ့်ကိစ္စမှန်တယ်မြောက်အတူမျှဝေခံစားကြမယ်လို့တန်ဋိဌာန်ချကြပါစို့လို့ကျွန်မအနေနဲ့ဆန္ဒပြုပါတယ်